အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကလူတွေနဲ့သူ့ရဲ့တခြားလူတွေဟာပြီးခဲ့တဲ့နိုဝင်ဘာလမှာသမ္မတရွေးကောက်ပွဲမလုပ်ခင်ကတည်းကရုရှားထောက်လှမ်ရေးအကြီးအကဲတာဝန်ရှိသူတွေနဲ့အဆက်အသွယ်ရှိခဲ့တဲ့ဆိုရဲနယူးယောက်တိုင်းစ်သတင်းစာပါသတင်းကိုရုရှားနိုင်ငံကဒီကနေ့ပယ်ချလိုက်ပါတယ်။လက်ရှိနဲ့အရင်အမေရိကန်တာဝန်ရှိသူ၄ဦးကိုကိုးကားပြီးတော့ Times သတင်းစာကရေးထားတာပါ။ Mr. Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာလုပ်ခဲ့သူPaul Manafort နဲ့အမိဖော်ပြမထားတဲ့တခြားလက်ထောက်တွေရဲ့ဖုန်းအဆက်အသွယ်တွေကိုအမေရိကန်ဥပဒေစိုးမိုးရေးပိုင်းနဲ့ထောက်လှမ်ရေးအဖွဲ့တွေကစားပြတ်ဖမ်းယူခဲ့ပြီးမှတ်တမ်းတွေရှိထားတယ်လို့သတင်းစာမှာကိုးကားတဲ့တာဝန်ရှိသူတွေကပြောပါရယ်။ Manafort ကတော့ဒီသတင်းဟာအတိတ်ပဲယူကြောင်ကြောင်သတင်းပဲလို့ပြောတဲ့အကြောင်း Times ကရေးပါရယ်။ရာဟုကနေနှုတ်ထွက်သွားပြီးဖြစ်တဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Michael Flynn နဲ့ Manafort တို့အပါအဝင်Trump ရဲ့လက်ထောက်တွေဟာရွေးကောက်ပွဲမတိုင်ခင်မှာရုရှားနိုင်ငံသားတွေနဲ့ပုံမှန်အဆက်အသွယ်ရှိခဲ့တဲ့ဆိုတော့ CNN သတင်းဌာနရဲ့အလားတူသတင်းကိုလည်း Manafort ကညင်ပါတယ်။ဒီသတင်းဟာဘယ်လိုအချက်လက်အပေါ်မှာမှအခြေခံထားတာမဟုတ်ဘူးဆိုပြီးရုရှားစုရအဖွဲ့ပြောခွင့်ရ Dmitry Peskov ကဒီကနေ့ပြောပါတယ်။အဆက်အသွယ်ရှိခဲ့ကြတဲ့ဆိုတဲ့သတင်းတွေဟာဘာမှခိုင်လုံမှုမရှိဘူးလို့ရုရှားထောက်လှမ်ရေးအဖွဲ့ကိုကိုးကားပြီးရုရှားသတင်းမီဒီယာတွေကလည်းဖော်ပြကြပါတယ်။